ဆူလန်လာလီရဲ့အင်္ဂါနေ့ဟာအမေရိကန်ပြည်တော်စုရဲ့242နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တာနဲ့ညီတနိုင်ငံလုံးမှာလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေပျော်ပွဲရွှင်ပွဲတွေကျင်းပကြပါတယ်။အခု VOE ကသတင်းကြေညာနေတဲ့အချိန်ကနေနောက်တနိုင်ခွဲလောက်ကြာမြန်မာစံတော်ချိန်မနေ့7နာရီမိနစ်40ပတ်ဝန်းကျင်မှာတော့ Washington DC မြို့တော်က VOE အသံလွှင့်ဌာနရုံးချုပ်တည်ရှိတဲ့နေရာနဲ့မလန့်မကန့်က National Mall လို့ခေါ်တဲ့အမျိုးသားရှင်ပြန်မှာမီးရှုမီးပန်းတွေပြဖောက်မဲ့အစီအစဉ်ရှိပါတယ်။နှစ်စဉ်လွတ်လပ်ရေးနေ့တိုင်းကျင်းပတဲ့ဒီပွဲတော်ကိုလူထောင်ပေါင်းများစွာလာရောက်လေ့ရှိပြီးမြို့သားဥယျံပန်းဉဏ်ဌာနကရင်မြင်ပပတ်လည်းမှာခြံစည်းရိုးရှိကြီးတွေနဲ့ကာရန်ထားပြီးတော့ရင်ပြင်တွင်ဝင်ရောက်မဲ့လူတွေကိုစစ်ဆေးမဲ့ဂိတ်တွေကိုလည်းချထားပါတယ်။အမေရိကန်ဒေါ်လာရင်းစစ်ပွဲစတင်ခဲ့တဲ့ Massachusetts ပြည်နယ် Boston မြို့မှာတော့မီးရှို့မီးပန်းပစ်ပေါက်တာကိုလူပေါင်း9သိန်းလောက်လာကြည့်မယ်လို့ခန့်မှန်းထားပြီးအဲ့ဒီလူအုပ်ကိုကောင်းငင်ကနေစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ကအဝေးထိန်းဒရုန်းယာဉ်ကိုလွှတ်တင်ထားပါတယ်။နယူးယောက်မြို့မှာလည်းမီးရှို့မီးပန်းပစ်ပေါက်ချိန်အတွင်းနဲ့အခမ်းအနားကျင်းပတဲ့တခြားနေရာတွေမှာတဲတွေအပြည့်တင်ထားတဲ့ truck ကားဒါဇင်ပေါင်းများစွာကိုရဲတပ်ဖွဲ့ကချထားပါတယ်။ပြင်သစ်နိုင်ငံ Nice မြို့မှာ2016ခုနှစ်ဇူလိုင်လ14ရက်နေ့ကပြင်သစ်တော်လှန်ရေးနေ့ Bastille Day အခမ်းအနားကျင်းပချိန်တွင်ကုန်တင် trucker တစ်စီးနှင့်လူအုပ်ထဲကိုအတင်းမောင်းဝင်တိုက်ခိုက်တဲ့ဖြစ်ရပ်မျိုးမဖြစ်အောင်ကာကွယ်ဖို့အတွက်တဲကားတွေကိုချထားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သမ္မတ Donald Trump ကတော့စစ်ဖက်မိသားစုတွေကိုသမ္မတအင်ပြူတော်အပြင်ဘက်မှာအစားအစာတွေချက်ပြုတ်ကျွေးမွေးအပ်ခံပြီးတဲ့နောက်မီးရှို့မီးပွဲနယ်ပြပောက်တာကိုအဲ့ဒီမိသားစုတွေအင်ပြူတော်ဝန်ထမ်းတွေနဲ့အတူကြီးစုကြမှာဖြစ်ပါတယ်။